ပြယောဂဖြစ်ပြီးနေပြန်ကောင်းလာတဲ့အနေနဲ့ယောဂပြင်းထန်ခဲ့တဲ့အခြေအနေပေါ်မူတည်လို့ရင်းအခြေအနေရအောင်လို့အနည်းဆုံးတလားကနေ6လအထိအချိန်ကြာနိုင်တယ်လို့ဗြိတိန်နိုင်ငံကထွေထွေယောဂကိုဆရာဝန်ကြီးဒေါက်တာဆန်တာလိုင်းကပြောပါတယ်။ကိုဗစ်ယောဂဖြစ်ခဲ့ဘူးသူတွေအနေနဲ့အသက်ရှူလေ့ကျင့်တာအပါအဝင်ပြန်လည်ကျန်းမာထူထောင်လာအောင်လုပ်ဖို့အတွက်သူကအကြံပြုပါတယ်။နေပြန်ကောင်းလာပြီနဲ့နောက်ဆက်တွဲဖြစ်နိုင်တဲ့ကျန်းမာရေးထိလိုက်မှုတွေကိုဒေါက်တာဆန်တာလိုင်းကအခုလိုရှင်းပြပါတယ်။
ကိုဗစ်ဖြစ်ပြီးရင်းတလားလောက်မှဖြစ်နိုင်တာရှိတယ်။နောက်3လအတွင်းလောက်မှဖြစ်နိုင်တာရှိတယ်။နောက်ပိုင်းကြတော့ဘူးပိုပြီးတော့ဒီကကြာကြာနေဖြစ်နိုင်တာရှိရဲ့ပေါ့။ပထမတလားလောက်အတွင်းမှာတော့လူနာကတော်တော်လေးနှုံးနေနဲ့အားမရှိဘူးဖြစ်နေ။နောက်ပြီးတော့ကိုဗစ်နဲ့အပြိုင်တိုက်ခဲ့ရတဲ့အတွက်ကြောင့်အဆုတ်ကတော်တော်လေးပြင်းမှန်းနေရောကိုကအမောမခံနိုင်သေးဘူးဖြစ်နေ။အသက်ရှူကြတာတွေပါတွေဖြစ်နေ။တချို့လူနာတွေဆိုလို့ရှိရင်လည်းအောက်ဆီဂျင်လွယ်လွယ်နဲ့ဖြတ်လို့မရဘူးပေါ့နော်။နောက်ပြီးတော့ကိုဗစ်ရဲ့နောက်ပိုင်းမှာဖြစ်တတ်တာလေးတွေရှိတာကနှလုံးရဲ့အမေပါလေးတွေရောင်တတ်တယ်။နှလုံးကကြွက်သားလေးတွေရောင်တတ်တယ်။အဲ့လိုမျိုးတွေဖြစ်လို့ရှိရင်ရင်ပအောက်နိုင်နေ။နောက်ပြီးတော့အဆုတ်ရဲ့အမေပါလေးတွေရောင်တာမျိုးရှိရင်ကြောအောက်နိုင်နေ။တချို့လူနာတွေကြတော့လေကိုဗစ်ပြီးသွားပြီးတော့မှအားနေလို့ထပ်ပြီးတော့အဆုတ်မှနောက်ထပ်ထပ်ပြီးတော့ယောဂပိုးဝင်တာမျိုးလေးတွေရှိနိုင်တယ်။တချို့လူနာတွေကြတော့လေဘာယောဂပိုးမှမရှိတဲ့နဲ့ခန္ဓာကိုယ်ကနည်းနည်းပူပြီးတော့အပူချိန်နည်းနည်းလေးတက်နေတာမျိုးရှိရဲ၊ချွေးထွက်တာတွေရှိရဲ၊အိပ်မပျော်တာတွေရှိတယ်။ကြွက်သားတွေကနာတတ်တယ်၊အယိုးလေးဆက်ပြီးတော့နာတတ်တယ်။ဒါတွေအားလုံးကပထမတလားလောက်မှတော့ကြံနေတုံးပဲပေါ့နော်။အဲ့ဒါတွေကြံနေတဲ့အတွက်ကြောင့်မို့လို့ကိုယ်ပြီးမပြောက်သေးဘူးလားလို့ထင်ပြီးတော့ကြောက်တတ်တဲ့လူတွေရှိရဲ။မပြောက်တာမဟုတ်ပါဘူးကြောက်တာကတော့ပျောက်သွားတယ်ဒါပေမဲ့ဒီကိုဗစ်နဲ့အသေးသေးတိုက်ခဲ့ရတဲ့အတွက်ကြောင့်မို့လို့ခန္ဓာကိုယ်ကကောင်းမှုပြန်ပြီးတော့အချိန်ယူရတာပေါ့နော်အဲ့ဒီအရာကြီးအားလုံးက3လလောက်အတွင်းမှာတော့ပြန်ကောင်းသွားကြတာပါပဲမကောင်းသေးဘူးဆိုလို့ရှိရင်လည်းနည်းနည်းလေးဆက်ဆောင်လိုက်ရင်တော်တော်လေးကောင်းသွားတာပါပဲ
ဒီအခုကိုဗစ်ဖြစ်တယ်ဆိုလို့ရှိရင်ဒီကိုဗစ်ဖြစ်တဲ့လူကအားလုံးနှီးပါပေါ့လေသူကတော့အဆုတ်ကိုထိခိုက်သွားကြတာပေါ့များသောအားဖြင့်အားသောကိုဗစ်ဘိုးကအဆုတ်ကိုသွားတိုက်ခိုက်တာ哦ဆိုတော့အဲ့တော့အဲ့ဒီအဆုတ်ကိုပြန်ပြီးတော့ပေါ့နော်အရင်တိုင်းပြန်ကောင်းလာအောင်အတွက်ကောအရေးအကြီးဆုံးဘာလုပ်တည်နေလို့ဆရာမပြောချင်ပါလဲရှင
်ပြန်ကောင်းလာအောင်ကဒီမှာအဆုတ်ကိုပြန်လေထူထောင်နေဆိုတော့ပြန်လေထူထောင်နေဈေးခန်းကြီးထုတ်ထားတာပေါ့နော်အဲ့ဒီဈေးခန်းကြီးကလည်းထူးထူးခြားခြားတော့မဟုတ်ပါဘူးသူ့မှာအပိုင်းလေးပိုင်းပါတယ်အဆုတ်ကဖြစ်တာတွေ့တော့မလို့အဓိကပထမဦးဆုံးကအသက်ရှူလေးတင်ရမ်းပေါ့ဒါပေမဲ့အသက်ရှူလေးတင်ရမ်းဆိုတာကကိုယ်ကအသက်ကိုရှူချင်တိုင်းရှူနေတိုင်းအဆုတ်ကနောက်ကလိုက်နေတာမဟုတ်ဘူးအသက်ရှူဖို့ဆိုတာကအသက်ရှူရဲ့ကြွက်သားတွေလိုလေနောက်ပြီးတော့ကိုယ်ရဲ့ရင်ဘတ်မှာရှိတဲ့ဒီရင်ဘတ်ကြီးတစ်ခုလုံးကရင်ဘတ်ပုံကြီးတစ်ခုလုံးကကြွားလိုက်ကြလိုက်နဲ့လုပ်ပြရတယ်အဲ့တော့ကိုအယိုးတွေလည်းတတ်မှာဖို့လိုလေကြွက်သားတွေလည်းတတ်မှာဖို့လိုလေဒီအတွက်ကြောင့်မလို့အစာကမောင်းစားဖို့လိုလေနောက်ပြီးတော့အသက်ကိုရှူတာကိုလေ့ကျင့်မှုအတွက်ကြတော့ physiotherapy ဆိုတာရှိရပါတော့သူတို့က respiratory physiotherapy လို့ခေါ်တယ်အသက်ရှူတာကိုလုပ်ပြီးတဲ့ physiotherapy ပေါ့သူတို့ကလည်းတခြားတော့ဒီနာကိုဘေးကနေလည်းကြည့်နေပြီးတော့ကဲအသက်ကိုပြင်းပြင်းရှူကြမယ်မမတ်ထိုင်ပြီးတော့ပြင်းပြင်းရှူကြည့်လိုက်မယ်ဖြည်းဖြည်းလေးရှူကြည့်မယ်ခဏအောင်တာနိုင်လားပြီးလို့ရှိရင်နောက်တကဖြည်းဖြည်းလေးပြန်ရှူထုတ်ကြည့်မယ်အဲ့ဒါကိုပဲနည်းနည်းလေးပို့ပြီးတော့စိတ်ဝင်စားစရာပျော်စရာကောင်းအောင်အောင်ဆိုသူတို့ကအဲ့လိုမျိုးကိုလူနာတွေမှုံလို့ရတယ်ပြုံကလေးတွေရှိတယ်။ဒါမှမဟုတ်လို့ရှိရင်လည်းဘူပေါင်းလိုအမျိုးနဲ့ပြင်လို့ရတယ်။အဲ့လိုမျိုးတစ်ဖြည်းဖြည်းချင်းတိုးတက်သွားတာပေါ့။နောက်တစ်ခါကျတော့ကိုဗစ်ဖြစ်ထားတဲ့လူနာကစိတ်ဓာတ်ကျတယ်။အဲ့လိုစိတ်ဓာတ်ကျတာကမြင်တယ်မြင်ဖို့အတွက်အကောင်းမြင်နိုင်ဖို့လက်ရှိအခြေအနေလေးကိုပျက်ပျော်ရှိရှိကလေးကြည့်နိုင်ဖို့တရားထိုင်တာတို့ယောဂတို့ဒါမျိုးတွေလုပ်ရအပြင်လည်းစိတ်ကိုထူထောင်ပေးလို့ရတယ်။
ကိုဗစ်ဖြစ်ခဲ့တဲ့အနေနဲ့ပြန်လည်ကျန်းမာတန်ဆွမ်းလာအောင်လုပ်တဲ့အချက်၄ချက်ကိုလည်းသူကအခုလိုကြံပေးပါတယ်
။အဓိကကတော့ကိုဗစ်ဖြစ်ပြီးတဲ့လူတယောက်ကိုပြန်လည်ထူထောင်လာမှာအနည်းဆုံးတော့၄ခုလိုပဲ။မတ်ဆယ်တွေပြန်တက်လာအောင်လုပ်ရမယ်။အဲ့ဒီအတွက်ကလမ်းလျှောက်တာလောက်ကစားမယ်။ဒီကပို့ပြီးတော့ရလာရင်ဖြည်းဖြည်းလေးဖြည်းတာမျိုးတွေလုပ်ကြည့်မယ်။မတ်ဆယ်တွေပြန်တက်လာအောင်လုပ်မယ်။မတ်ဆယ်တွေကောင်းလာရင်အသက်ရှူလို့ရတော့အသက်ရှူလေးပြန်လာရင်ကောင်းကောင်းပို့ပြီးတော့လုပ်နိုင်လာမယ်။အစာကောင်းကောင်းစားတော့ဒီမှာဆယ်ရီပူတူတက်လာမယ်။ကိုယ်စိတ်ကြကလည်းပူပြီးတော့ကောင်းလာတဲ့အခါကျတော့ကိုယ်ကဒီအဆုတ်ကိုပြန်လဲထူထောင်နေနေရမှာအာချုံမှန်တက်ပူပြီးတော့ဖြစ်လာမယ်။အားလုံးပေါင်းလိုက်ရင်တော့အနည်းဆုံးတော့3လကနေ6လလောက်တင်းတော့ကြာမှာပေါ့တဖြည်းဖြည်းချင်းပြန်တိုးတက်လာတာ။ဘလောက်ကြီးကြာမှာလဲဆိုတာကဘလောက်ဆိုးခဲ့လဲဆိုတာပေါ်မှာလဲမူတည်မှာပေါ့။နည်းနည်းလေးပဲဖြစ်ထားတဲ့လူတစ်ယောက်ကတလားကနေ3လလောက်တင်းကောင်းလာမယ်။ ဆေးရုံနေပါလိမ့်ကြာကြီးတက်ထားတဲ့လူတယောက်ကတော့6လလောက်ထိချာကြာနိုင်တယ်။နမိုနီးယားလောက်ဖြစ်သားတဲ့လူမျိုးဆိုရင်6ပတ်လောက်တော့ကြာနိုင်တယ်အဲ့လိုမျိုးပေါ့နော်။ကိုယ့်ရဲ့မဖြစ်ခင်အခြေအနေမျိုးပြန်ရောက်အောင်အတွက်ကျန်းမာရေးလေးချိန်ကမှန်မှန်လို့အာဟာရညီညွတ်တဲ့အစားအစာအရေးဝအောင်အိပ်ဖို့ဒါလိုပါလေတဲ့။ချီပီးခြင်းကိုကိုကိုအရင်လိုမျိုးအမောခံနိုင်အောင်အရင်လိုမျိုးလမ်းလျှောက်တ ောင်သက်ရှူလေးကျင်ကနေလုံမယ်အသက်ရှူလေးကျင်ကဆိုတာလည်းအရင်စမ်းစမ်းကြည့်ကြည့်လို့မဟုတ်ပါဘူးလေကောင်းကောင်းရတဲ့တနည်းအားမှာအသက်ကူအားရပါရဖြည်းဖြည်းချင်းရှူလိုက်မယ်ခဏလေးအသက်ကူအောင့်ထားကြည့်မယ်နောက်ပြီးဖြည်းဖြည်းချင်းပြန်ရှူကြည့်မယ်ဒါမျိုးပဲအချိန်လေးတိုးတိုးပြီးလုပ်သွားတာပေါ့အစားကောင်းကောင်းစားဖို့လိုတယ်အစားကောင်းကောင်းဆိုတဲ့နေရာမှာအရွက်ရယ်အသီးရယ်အသားရယ်ဒါမျိုးတွေကိုမြတ်မြတ်တတစားဖို့လိုတယ်ရေကောင်းကောင်းတောက်ဖို့လိုတယ်ဒီတော့ဘာတွေထူးခြားပြီးလုပ်ရမလဲဆိုရင်ဘာမှထူးထူးခြားခြားလုပ်เสียလို့တာမဟုတ်ပါဘူးအစားကိုမှန်မှန်စားမယ်အဟာရနဲ့ညီညွတ်အောင်အုပ်စုတွေအားလုံးပါအောင်စားမယ်အားသေးတွေတောက်ဖို့လိုလားဆိုလို့ရှိရင်အားသေးထူးထူးခြားခြားနေတော့ဆရာမလိုပါဘူးငကူကားတွေကအားသေးတစ်ခုတောက်နေရင်လူဆိုလဲတောက်လိုက်ရရတယ်ဒါမှမဟုတ်လို့ကိုတိကူတောက်ချင်တယ်ဆိုလည်းတကူတောက်လိုက်လို့ရတယ်။ဘာမှမတောက်ပဲလေအစာအုပ်မြတ်အောင်စားရတယ်။အိပ်ရွားအောင်ပြရမယ်။အဓိကတော့ဒါမျိုးတွေပါပဲ
။ကိုဗစ်ဖြစ်ခဲ့တဲ့သူတို့မှာနှလုံးအမေးပါရောင်တာအဆုတ်အမေးပါရောင်တာမျိုးဖြစ်တတ်ပါရဲ့။အဲ့လိုတွေအနေနဲ့ဆရာဝန်နဲ့တိုင်ပင်ပြီးမှဆေးတောက်တင်တာကိုလည်းဒေါက်တာဆန္ဒလိုင်းကတတိပေးပါရဲ့
။အဓိကလူတွေကနာရင်အရန်ကြောက်တာပေါ့နော်။ရင်ဘက်ကနာတယ်ဆိုလို့ရှိရင်ငါနှလုံးမြတ်ပါဖြစ်ပြီလည်းမသိဘူးပေါ့။ကြောဘက်ကနာတယ်ဆိုလည်းငါအဆုတ်မြတ်ပါဖြစ်ပြီလည်းမသိဘူးပေါ့။အဲ့တော့အနည်းဆုံးတော့သိထားလို့ရှိရင်တိတ်ကြီးစိတ်မပူဘူးပေါ့။ဩဒါကိုဗစ်ဖြစ်ပြီးရင်ဒီလိုဖြစ်တတ်တယ်ပေါ့။အဲ့လိုနာတာကလေသူကအဓိကကတော့အမေးပါလေးတွေကြောင့်ဘူးဗာဆယ်ရီကြောင့်ဘူးဆိုတဲ့အခါကျတော့အကိုက်ခဲပြောက်စီတွေကြောင့်တက်တာပါတယ်။ဆရာဝန်တချို့နဲ့တိုင်ပင်ပြီးတော့မှတောက်ပါ။ကိုဘတာကူတော့ဩနာတယ်အကိုက်ခဲပြောက်စီတွေအများကြီးတောက်လိုက်အောင်မယ်ဆိုတာမျိုးလုပ်ရင်တော့မကောင်းဘူးပဲလို့လည်းဆိုတော့ကျောကပြီးကြတာမှအဆုတ်ကမကောင်းသေးတာရှိနိုင်တယ်။ကြောက်ကကမကောင်းသေးတာရှိနိုင်တယ်။အဲ့တော့ဆရာဝန်နဲ့တော့တိုင်နေမှာနောက်တစ်ခုကဒီကိုဗစ်ဖြစ်ထားပြီးတဲ့လူတွေမှာသွေးခဲတွေပါပြီးအဆုတ်မှာပိတ်တတ်တာမျိုးလည်းရှိတတ်တယ်။ဒါမျိုးတွေကိုလည်းအရင်ကြီးတွေးကြောက်နေဖို့တော့မဟုတ်ပါဘူး။ဒါပေမဲ့ဒါမျိုးလေးဖြစ်နိုင်တယ်ဆိုတာလေးတော့စိတ်ထဲမှာရှိကြနေတာပေါ့။အာဂျင်ဘက်ကလည်းအောင်နေအသက်ရှူရလဲကြက်တယ်။အောက်ဆီဂျင်ပြန်လိုလာတယ်။ဒါမျိုးဆိုရင်တော့ကိုဘတာကိုဂျိတ်ကူမလီပဲနဲ့ဆရာဝန်တွေရောက်ကူမလီဒီပါပေါ့နော်
။ဗြိတိန်နိုင်ငံကအထွေထွေယောဂကိုဆရာဝန်ကြီးဒေါက်တာဆန္ဒမှန်ဖြစ်ပါတယ်။ကိုဗစ်ဖြစ်မှုတွေအနေနဲ့လွယ်လွယ်အိမ်မပြောတာမျိုးဖြစ်တတ်တာကြောင့်အိမ်ခါဒီမှာ TV ကြည့်တာ phone screen ကြည့်တာမျိုးတွေကိုရှောင်ပြီးတော့အိမ်ပျော်အောင်စူးစမ်းအိမ်ပါလို့သူကတိုက်တွန်းပါတယ်ရှင်ကျွန်မဆင်းရဲမော်ပါ